မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်ဖွဲ့ KIO ကြားစစ်ရေးသိမ်းမှမှုတွေကြောင့်နေရက်ကနေတိမ်းချောင်နေကြရတဲ့ဒေသခံတွေနေရက်ပြန်ဖို့စီစဉ်နေတဲ့ကြောင်းတင်ပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်မှာကချင်ပြည်နယ်မှာလက်နက်ကိုင်ပြည်ပခန့်တွေရော့ပွားလာတာကြောင့်တရုတ်နိုင်ငံနဲ့နယ်စပ်မှာခိုးလုံနေကြတဲ့ကချင်စစ်ချောင်းဒုက္ခတွေတွေနေရက်ပြန်နိုင်ဖို့စီစဉ်နေတာဖြစ်ပါတယ်။စကြုံနဲ့ဝိုင်းမော်မြို့နယ်ကစစ်ချောင်းရွာသားတွေရှေ့နှစ်ထဲနေရပြန်မှုစီစဉ်နေတယ်လို့လဲကချင်နှစ်ချင်းခရိယံတင် KBC ဥက္ကဋ္ဌဒေါက်တာခလန်ဆန်းစွန်ကအခုလိုပြောပါတယ
်မှတ်တိုင်6ဒီစတုံး6မှာရှိတဲ့ကျွန်တော်တို့ဒီရွာ9ရွာပေါ့ဒီကမ္ဘာဒီလမ်းဘက်ကရွာ9ရွာကအဲ့မှာစစ်ချောင်း60အင်ထုံစုနန်းတျှောက်မှာရှင်ကျရဲ့စတုံးရဲ့ပေါင်းတော့အင်ထုံစုကတော့နေရ90 300ပေါင်းကျင်ရှိပါတယ်ဒီဝေကတော့ခဏရပေါင်းကျင်တော့မှာပဲရှိပါပါအဲ့ဒီနေရာမှာသူတို့ကနေလို့မရတော့ဘူးတိူပြည်ဘက်ကလည်းရိတ်ခါတဲလို့မရကျွန်တော်တို့ဒီဘက်ကလည်းရိတ်ခါတဲပို့ဆောင်ရလမ်းပါစစ်တဲ့ဖြစ်တယ်ဝိုင်းပေါ်မှာတော့များတယ်ကျွန်တော်တို့ဒီ KGC ကမှရော RC ကမှတွေနောက်ပြီးမှအဲ့ဒီဝိုင်းပေါ်မျိုးနဲ့ဟိုကုန်းကြီးကျောင်းမှာရှိပါတယ်လာမယ့်နှစ်မိုးမကုန်းချင်မှာကျွန်တော်တို့ဒီဘက်ရှုကျောင်းပေါ်အခုလုပ်နေပါတယ်ဆိုတာပြောချင်ပါတယ
်2013စွန်လကနေစတင်ခဲ့တဲ့ကချင်တကြောပြန်စစ်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ကချင်စစ်ဘေးကျောင်းတွေဟာမြေကြီးနံဝိုင်းမော်စတုံးကမ်ပိုက်တီတရုတ်နယ်စပ်နဲ့ KIO ထိန်းချုပ်နယ်မြေတွေမှာတိမ့်ချောင်နေကြရတာပါနေရပြန်မဲ့စစ်ကျောင်းတွေကိုလုံခြုံတဲ့နေရာမှာနေရာချထားပေးမယ်လို့တောက်တာခလန်ဆန်းစွန်ကပြောပါတယ
်သူတို့အရင်သူတို့ရွာမှာပဲသူတို့ရဲ့နေခဲ့တဲ့ရွာတွေမှာပဲသူတို့ပြန်နေဖို့ဖြစ်ပါတယ်သူတို့နေခဲ့တဲ့ရွာတွေကတော့အခုတော့လုံခြုံရေးကတော့စိတ်ကိုချမ်းမပေါ်ဘူးအမှသူတို့ဒီနေကြဆောက်တတ်နေတဲ့နေရာတဝက်ဖြစ်တာပေါ့ပြန်လို့ရပါတယ်ဒီမြချင်းနားနဲ့ကမ်ပိုက်ဒီလန်ဒ်ဆော့ကရွာတွေဖြစ်ပါတယ
်ဒုက္ခတဲ့တွေကတော့အနည်းဆုံး3လမှအများဆုံး6လရှိတာဝန်ယူသွားမယ်လို့လည်းကချင်ဒေသစစ်ဘေးရှောင်ပြည်သူများအားကူညီဆောက်ရှောက်ရေးကော်မတီ GHCC ကပြောပါတယ်ဒါပေမဲ့လည်းစစ်ဘေးဒုက္ခတဲ့တွေနေရပြန်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့လည်းဝိုင်းမော်မြို့နယ်မိုင်းနာ KBC စခန်းတာဝန်ခံဥပရံဆိုင်ကပြောပါတယ
်ကျွန်တော်ဆိုတော့ပထမတော့ဒါကြတော့ကိုနေထိုင်မဲ့အဆောက်အအုံတွေပေါ့နောက်ကကြတော့အချို့ကြတော့ဒီတောင်ရာတွေပါလောက်ကန်စားတော့ကြဆိုတော့အဲ့ဒါဖုန်လင်းရာဒီမရောက်ခင်အချို့ရောစားဖို့နေရင်ထောက်ပတ်နေတော့လိုအပ်မလို့တော့ထင်တာပါအဓိကအဲ့ဒီလုံခြုံရေးကိစ္စတွေပေါ့နော
်လက်ရှိကချင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ KIO ကချင်လူလိုက်ရေးဖွဲ့တို့ကြားတိုက်ပွဲရပ်တန့်နေတဲ့အချိန်တွေကြောင့်သူတို့နေရပြန်နိုင်ဖို့စစ်ချောင်းကော်မတီတွေ KIO ကချင်လူလိုက်ရေးဖွဲ့နဲ့အစိုးရဖွဲ့တို့ညှိနှိုင်းပြီးရှင်းနစ်စမ်းမှပို့ဆောင်နိုင်မယ်လို့သူကဆိုပါတယ်စစ်ချောင်းများနေရပြန်နိုင်ဖို့အတွက်နိုဝင်ဘာလ12ရက်နေ့မှာဝိုင်းမော်မြို့နယ်အုပ်ချုပ်ရေးမှူးမြေစည်ရင်ဌာနနဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့ကတာဝန်ရှိသူတွေကနေကျေးရွာတွင်ကွင်းစင်စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့နေရပြန်မဲ့သူတွေရဲ့စီးရင်လဲကောက်ယူထားပါတယ်။ဝိုင်းမော်မြို့နယ်တပတ်ကြံကျေးရွာကိုပြန်ဖို့စီးရင်ပေးလာတာအင်တော်စု250ကျော်လူဦးရေ800ကျော်ရှိတယ်လို့လည်း GHCC ရဲ့စီးရင်မှာပေါ်ပြထားပါတယ်။ဒါပေမဲ့စစ်ဘေးရှောင်တွေလုံခြုံစိတ်ချစွာနေရပြန်နိုင်ဖို့အတွက်မိုင်းချင်းလင်းရေးလုပ်ငန်းလှုပ်ဆောင်တာမရှိသေးတဲ့အတွက်ဒေသခံတချို့လည်းပူပင်နေကြပါဗျ။ကချင်ပြည်နယ်မှာ2013ခုနှစ်ကစတင်ပြီးသမတော်နဲ့ကချင်လူလိုက်ရေးသမတော် KIA တို့စကြောပြန်တိုက်ပွဲတွေကြောင့်မြို့နယ်အသီးသီးကပြည်သူတွေနှိစက်ရဒေသဘက်ကိုထွေပြေးသိမ်းရှောင်လာပြီးစစ်ဘေးရှောင်စခန်းတွေမှာနေထိုင်နေရတာပါ။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနရဲ့စီးရင်တွေရ2018ခုနှစ်ဧပြီလအထိစစ်ဘေးရှောင်စခန်းပေါင်း90ခုရှိပြီးအိမ်ထောင်စု7000ကျော်လူဦးရေ4000နီးပါးနေထိုင်ကြတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ကုလသမဂ္ဂလူသားချင်းဆိုင်ရာစာနာမှုညှိနှိုင်းရေးယုံ UNOCHA ကမြန်မာနိုင်ငံတွင်ပြည်ပခန့်တွေကြောင့်စစ်ဘေးသိမ်းရှောင်နေရသူ 24,000 ရှိနေပြီးစက်တင်ဘာလအထိစီးရင်တွေရကချင်ပြည်နယ်မှာ 9,000 ခွဲကျော်ရှိနေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာဘိုင်းတွက်သတင်းပေးပို့ထားပါတယ်။